ထိုင်းနိုင်ငံမှာကိုဗစ် -19 တက်ရောဂါကြောင့်အရေးပေါ်အခြေအနေစတင်ကြမှာပဲထိုင်းကနေမြန်မာနိုင်ငံနဲ့တရားမဝင်နယ်စပ်လမ်းကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80ထက်မနည်းကိုထိုင်းအနာပိုင်းတွေကဖမ်းဆီးအရေးယူတဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကာလစတင်တဲ့နေ့ဒီကနေ့မနေ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ဖြိုင်ထက်ဆိုင်လိုအပ်နေပြီးအမှတ်9ကျေးရွာအုပ်စုနဲ့အမှတ်3ကျေးရွာအုပ်စုနေမြေတွင်းကနေမြန်မာနိုင်ငံထဲကိုတရားမဝင်နယ်စပ်လမ်းတွေကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80ထက်မနည်းကိုထိုင်းအနာပိုင်းကဖမ်းဆီးခဲ့ပါတယ်။ထိုင်းအထူးတပ်ဖွဲ့တရင်လေးနဲ့နေကြောင်တပ်တွေကစောင့်ကြည့်နေချိန်အမျိုးသား44ယောက်နဲ့အမျိုးသမီး23ယောက်အုပ်စုတစုနောက်အုပ်စုတစုကတော့အမျိုးသား9ယောက်အမျိုးသမီး9ယောက်အုပ်စုဖြစ်ပြီးအားလုံးကဘန်ကောက်ကဆင်းလာကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းနိုင်ငံကဆိုပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်ကာလဖြစ်သတ်မှတ်ကြေညာထားတာကြောင့်တည်ဆဲဥပဒေနဲ့အရေးယူမယ်လို့သိရတဲ့အကြောင်းမဲဆောက်မြို့ရောင်ကြီးဥလုံသမားဖွဲ့ရဲ့တာဝန်ခံတစ်ဦးဖြစ်တဲ့ဦးမိုးကျော်ကပြောပါတယ်
။ဒီနေ့မနေ့ပိုင်းမှာတော့ဒီအကြောင်းရင်းမှုနဲ့ပေါ့လေအင်းဒေတာကိုပြောင်းလို့ရှီပြောင်းလို့သမားရှိစေကြောကဟာတို့နီးတို့ဟန်နဲ့ပေါ့လေအဲတော်လန်လေးကနေပြီးတော့မြန်မာပြည်နေရင်းကိုကူးဖို့အတွက်ကြိုးစားတဲ့အချိန်မှာဒေတာအနာပိုင်းနဲ့တွေ့ရှိပြီးကြတော့ခန့်ရှိအရေးယူတာကိုခံရတယ်ဒေတာအနာပိုင်းနေအနေနဲ့ကတော့ဒီစဲဥတွေကအရေးယူမယ်လို့သိရပါတယ်ဗျာ
ထိုင်းနဲ့မြန်မာနှစ်ဖက်လုံးကမလ26ရက်နေ့ကနေစတင်ပြီးမဲဆောက်မြောက်ဒီတရားမြစ်ကိုပိတ်ဖို့စီစဉ်ဆောင်ရွက်ထားပေမဲ့ဘန်ကောက်ကဆင်းလာတဲ့လက်ကျန်အလုပ်သမားတွေစံနေသေးတာကြောင့်နှစ်ဖက်ညှိနှိုင်းမှုတွေလုပ်ပြီးဒီနေ့မှလည်းအလုသမားတွေကိုထပ်ပြီးဝင်ခွင့်ပေးခဲ့ရတယ်ဆိုပြီးမြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။လက်ပြန်လေးပြန်နေတာပေါ့မှာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်
ကဲ့ပုံမှန်ရှိတယ်တကယ်တော့ဒါကဖိတ်ထားတာမှာဒီနေ့ရောမနေ့ရောတနေ့ရောဒါဟုတ
်တော်
တော်လေးပဲဒီကောင်ကပေးအဲ့ဒါ promotion နေနဲ့ပေးရအောင်မှာဒါကဖွင့်တာလည်းမဟုတ်သေးဘူးကျွန်တော် promotion နေနဲ့ဖွင့်ပေးအောင
်ဟုတ်ကဲ့
ဆို promotion ကလာတယ်မှာပဲဖြစ်နေအောင် promotion ကိုလည်းဘယ်တော့ကလာနဲ့ပေးရမှာမဟုတ်ဘူးရှင်နေတဲ့အချိန်ခါရပေးတာပေါ့မှာအဲဒီဘောနားလေးပါဟုတ်ဟုတ
်ကဲ့
တောက်လေးရဆိုတာမှာကျွန်တော်7နိုင်ဒီတာမှာနည်းနည်းပို့လိုက်နေတယ
်ဟုတ်ကဲ့
ပြောမပို့ဘူ
းဟုတ်ကဲ့ဟု
တ်ကဲ့ရှင်နေရပေါ့မှာဟုတ
်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားပြီးတဲ့နောက်ဆေးရုံတချို့ကုန်ညမ်းမရလို့ပိတ်သိမ်းလိုက်ရတာတွေဖြစ်ပြီးအလုပ်ပြုတ်ရတဲ့မြန်မာလူသမားတွေနဲ့နေထိုင်ခွင့်အလုပ်လုပ်ခွင့်တက်တန်းကုန်ကန်နီးမှုနေရပြန်နေကြတဲ့လူသမားတွေဟာဒီအပိုင်းတွေမှာတောင်းတဲ့ချီရှိနေတာဖြစ်ပါတယ်နာမည်မလ31ရက်နေ့အလုပ်လုပ်ခွင့်တက်တန်းပုံဆုံးမဲ့မြန်မာကမ္ဘောဒီးယားနဲ့လောနိုင်ငံကအလုပ်သမားတွေအနေနဲ့ဒဏ်ကြေးပေးဆောင်ကြမလို့ပဲဂျုံလ30ရက်နေ့ထိဆက်ပြီးနေထိုင်အလုပ်လုပ်ခွင့်ပြုတယ်ဆိုတာကိုထိုင်းဆိုရကမလ24ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်အလုပ်လုပ်ခွင့်တက်တန်းပုံဆုံးမဲ့မြန်မာလူသမားတွေအနေနဲ့ဂျုံလ30ရက်နေ့ထိလက်မှတ်ဟောင်းနဲ့ထိုင်းနိုင်ငံတွင်အလုပ်လုပ်ခွင့်ရှိအောင်မှာပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။